အီရန်နိုင်ငံတွင်2014ဇန်နဝါရီလကနေပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းလူပေါင်း 19,000 နီးပါးတေဆုံးခဲ့ရပြီးလူပေါင်း 3,000 တို့ကတော့အိုးအိမ်ဆွတ်ခွာခဲ့ရတယ်လို့ကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအများအပြားကို IS စစ်သွေးကြတွေတင်းယူခဲ့တာနဲ့အတူအကြမ်းဖက်မှုတွေလည်းတိုးပွားလာတာကြောင့်2014နှစ်လယ်ပိုင်းမှာနိုင်ငံတကာကအာရုံစိုက်လာခဲ့ရပြီးအမေရိကန်ကစစ်သွေးကြတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအဲ့ဒီနှစ်ဩဂုတ်လမှာပဲစတင်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံတွင်မှာအရသားတွေဘလောက်ဆိုးဆိုးဝါးဝါဒုက္ခရောက်နေကြသလဲဆိုတာကိုတေဆုံးထိခိုက်ဒဏ်ရာရမှုအစိုးရစီးရတွေကထင်ဟဖော်ပြမထားဘူးလို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇီယက်ရာအက်အယ်ဟူစိန်ကပြောပါတယ်။အကြမ်းဖက်မှုတွေအတွင်းတည်ဆုံခဲ့ရသူတွေဒဏ်ရာရခဲ့ကြသူတွေရဲ့စီးရင်သာဖြစ်ပြီးအခြေခံစားနပ်ရိက္ခာနဲ့ဆေးဝါးကုသမှုလေဟင်းတာတွေကြောင့်တည်ဆုံခဲ့ရသူတွေကိုတော့ထည့်သွင်းရေးတွက်မထားဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောဆိုသွားပါတယ်။စစ်သွေးကြတွေကလူနည်းစုရေစရီတွေအများစုပါဝင်တဲ့လူပေါင်း 3,500 လောက်ကိုလိန်ကျွန်းတွေအဖြစ်ဖမ်းဆီးထားတယ်လို့လည်းယူဆရပြီးနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဥပဒေတွေကိုစနစ်တကျနဲ့ကြေကြေပြန့်ပြန့်ဆက်လက်ချိုးဖောက်နေတယ်လို့လည်းအစိုးရခန်းစားကဖော်ပြပါတယ်။အစိုးရလိုလာတဲ့တပ်ဖွဲ့တွေရဲ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းအစိုးရခန်းစားမှဖော်ပြထားပါတယ်ရှင်။